တီဇောဆိုတဲ့သဘောလေးဟာဒါဥဒုဟာလည်းပဲဒီတီဇောကိုဆိုလိုခြင်းဖြစ်ပါလေဥဒုမှာဗဟိတဥဒုအစ္ဆတဥဒုလို့၄မျိုးရှိအဲ့လို၄မျိုးရှိတဲ့အထက်မှာပူခြင်းအေးခြင်းဟာဥဒုရဲ့သဘောဝပါပဲယခုပြောပြတဲ့ဥဒုကအစ္ဆတအတွင်းသန္တာမှာရှိတဲ့ဥဒုကိုဆိုခြင်းဖြစ်ပါလေပူရာရဲ့အေးရာရဲ့နွေးရာရဲ့ဆိုတာကအစ္ဆတရဲ့ဥဒုသဘောပဲဖြစ်ပါလေအဲ့ဒီဥဒုလို့ဆိုရတဲ့အပူငွေလေးရဲ့အပေါ်မှာအစဉ်တစ်ပြည့်ဥဒုတွေကနေပြီးတော့မှအပူငွေလေးတွေဖြစ်ဖြစ်ခွင့်ရနေအောင်ဆိုတာဘသူကနေအထောက်အပံ့ပေးလိုက်သလဲဆိုတဲ့အခါအာဟာရကနေထောက်ပံ့ပေးရပါတယ်အာဟာရဆိုတာကယောဂီတွေကနေပြီးနေစင်းတဲ့အမြတ်သုံးဆောင်စမ်းသောင်းနေတဲ့ထမင်းဟင်းလျာမုံပဲတေစာရီမန်သမြအာဟာရရေးကြီးပဲဖြစ်ပါအဲ့ဒီအာဟာရတွေကနေပြီးတော့အစဉ်သဖြင့်ထောက်ပံ့ပေးပါမှာအပူငွေလေးတွေကနေအစဉ်သဖြင့်လှုပ်ရှားပြီးတော့ပြောင်းလဲခွင့်ရနိုင်တယ်လို့အဲ့ဒီအပူငွေလေးရဲ့အပေါ်မှာစောစောနတော့အာဟာရကြောင့်အာဟာရစားလို့ဖြစ်ပေါ်လာတဲ့အရာတွေကနေဘာတွေနဲ့ပေါင်းရသလဲဘာတွေဖြစ်လာသလဲပထဝီဆိုတဲ့မာချင်းပြောချင်းတန်းချင်းနှုတ်ချင်းဆိုတဲ့အသားတွေအသားအရည်တွေဆိုတာဖြစ်ပေါ်လာပါတယ်အဲဒီကနေပြီးတော့မှစားလိုက်တဲ့အာဟာရတွေထဲကနေပြီးတော့ရေတပ်ဆိုတာပါပါတယ်အဲ့ဒီရေတပ်ရဲ့အထောက်အပံ့ကြောင့်အဘောဆိုတာဖြစ်ပေါ်လာရပါဒါဆိုရင်တေဇောရေတေဇောရေနောက်ပြီးတော့ပထဝီရေအာဘောရေဒီလိုဖြစ်နေအဲ့ဒီသုံးခုပေါင်းစည်းပြီးတော့အစဉ်တစ်ဖြင့်တင့်နဲ့အဟောင်ပြောင်းလဲနေဖို့ဟာတွန်းအားဆိုတာလိုပါတယ်တွန်းအားပြီးနေမှအစ်တဲ့အဟောင်ပြောင်းလဲလို့ရတာဖြစ်ပါအဲ့ဒီတွန်းအားကဘာတူလဲဆိုဝါယောလီတပရမဘယ်ဖြစ်ပါလေ။ကောင်းပြီတဲ့ဆိုရင်ပထဝီအာဘောတေဇောဝါယောဆိုတဲ့တက်ကြီးလေးပါးတွေစုံသွားခဲ့ပါပြီ။အဲ့ဒီတက်ကြီးလေးပါးကိုပဲဘာလို့ခေါ်တာလဲဆိုယောလို့ခေါ်တာပါပဲ။အဲ့ဒီယောဆိုတဲ့တက်ကြီးလေးပါးရဲ့အပေါ်မှာတရိပ်ရိပ်တတိတိတ်နဲ့ဖြစ်ပေါ်ခွင့်ရနေတဲ့အခြေအနေမှာအဲ့ဒီပုံမှာတတိတိတတိတိနဲ့ဝိညာဉ်လေးတွေဖြည့်ခွင့်ဖြည့်ခွင့်ဖြည့်ခွင့်ရနေတာဖြစ်ပါလေအဲ့ဒီအချိန်မှာစိတ်ဆိုတာဖြစ်ပေါ်လာရပါတယ်ဒါဆိုရင်ကာယဥဒုရဲ့အာဟာရရဲ့စိတ်ရဲ့ဆိုပြီးတော့မှအဲ့ဒါကြောင်းထောက်ပံ့လေးခုလေးတွေပြည်စုံလို့ရုပ်တရားတွေလည်းဖြစ်ပေါ်ခွင့်ရနေတာဖြစ်ပါရုပ်တရားရဲ့အပေါ်မှာချက်မှန်ဝိညာဉ်ဆိုတာလေးတွေဖြစ်ခွင့်ရနေတာဖြစ်ပါလေအဲ့ဒီဝိညာဉ်ဖြစ်ခွင့်ရတဲ့အချိန်ကချက်မှန်အဲ့ဒီမှာအာယုန်နဲ့ပေါင်းဆောင်ပေါင်းဆောင်ပေါင်းဆောင်လိုက်တဲ့အချိန်ကချက်မှန်တိစိတ်တွေဆိုတာဖြစ်ပေါ်လာပါလေဘဝဟာအစင်တည်လို့ဖြစ်ပေါ်နေတဲ့သဘောသဘဝလေးတွေကိုကြည့်ရင်ဒါသင်္ခါရပါပဲ။ကြောင်းပေါင်းများစွာပေါင်းစည်းပြီးတော့အကျိုးတရားတစ်ခုဖြစ်ဖို့အရေးအတွက်ကြောင်းပေါင်းများစွာထောက်ပံ့ပေးရမှာ။အခုစိတ်တစ်ခုဖြစ်ဖို့အရေးသည်အပြင်ကနေပြီးတော့မှအစင်အယုံလေးတွေတွေးလိုက်တဲ့အခါဝိညာဉ်နဲ့ပေါင်းလိုက်တော့စိတ်ဆိုတာဖြစ်သွားပါတယ်မြင်စိတ်ဆောစောနတော့ကဝိညာဉ်လို့ဆိုရတဲ့သုတ်တဝိညာဉ်မနောဝိညာဉ်နှစ်ခုရှိတဲ့အထက်မှာအဲ့ဒီမနောဝိညာဉ်နဲ့အပန်းအယုံနဲ့ပေါင်းလိုက်တဲ့အချိန်ကကျမှကြာစိတ်ဆိုတာဖြစ်ပေါ်ပါတယ်မနောဝိညာဉ်နဲ့ အနာအယုံနဲ့ပေါင်းလိုက်တဲ့အချိန်ကကြမှာနန်စိဆိုတာဖြစ်ပေါ်ရပါတယ်ပြိမဟိတမရှိတဲ့အယတာချူချင်းငန်းစဖန်ခါဆိုတဲ့အယတာနဲ့မနောဝိညာဉ်နဲ့ပေါင်းတဲ့အချိန်ကကြမှာစာစိဆိုတာဖြစ်ပေါ်ရပါတယ်ခန္ဓာကိုယ်မှာရှိတဲ့အကြည်လို့ဆိုရတဲ့စောစောနှာတော့ကဒေဇောရေအဘောရေပထဝီရဲ့ဆိုတဲ့အဲ့ဒီသုံးခုဟာအရှိနေမှထိသေးဆိုတာဖြစ်ပေါ်လာပါလေ။အဲ့ဒါနဲ့တိစိတ်နဲ့ပေါ့မှထိသေးစိတ်ဆိုတာဖြစ်ပါလေ။တကယ်တော့မနှောဝိညာဉ်ဟာမနှောဝိညာဉ်ပါပဲ။အာယုန်တွေကနေကွဲပြားကွဲပြားသွားတဲ့အတွက်ကြောင့်တိစိတ်တွေကကွဲပြားကွဲပြားကွဲပြားသွားခြင်းဖြစ်ပါလေ။ဟုတ်ကဲ့တို့ဒီနေရာမှာအရေးတကြီးသိရမယ့်အရာဖြစ်လာပါတယ်အချောင်းပေါင်းမြန်စွာကနေဂျူဒီယာထုတ်လုပ်တယ်ဆိုတဲ့သဘောလေးတွေကိုသေချာညာနဲ့သုံးသပြီးကြည့်ရမယ်နေထောက်ရောက်လာခဲ့ပါအဲ့ဒီစိတ်ဖြစ်လာပြီးဆိုတဲ့အချိန်ကကြတော့မနတိကာကဆိုတာဖြစ်ပေါ်လာရပါပြီစိတ်ဖြစ်တဲ့ဆိုရင်မနတိကာရဆိုတာမနတိကာရမှာယောနိသောမနတိကာရအာယောနိသောမနတိကာရဆိုပြီးတော့မနတိကာရနှစ်မျိုးတွေ့ရပါတယ်ဤသည့်ပုဂ္ဂိုလ်တခုတစ်ယောက်ကပဲအထောက်အထောက်စာတတ်သည်ဖြစ်စေမတတ်သည်ဖြစ်စေဘဝမူရင်းရဲ့အကြောင်းလေးတွေကိုရှာကြည့်ရှာကြည့်ရှာကြည့်ဒီသဘောလေးတွေကိုတွေးတွေးတွေးတွေးလာမှဖြစ်ပါလေဒီသဘောလေးတွေကိုတွေးတွေးလာတဲ့အခါကျတော့ကျူးတစ်ခုဖြစ်ဖို့အရေးအတွက်ကြောင်းပေါင်းများစွာပေါင်းစုထားရတယ်ဆိုတဲ့ဟာလေးကိုနားလည်လာပါလိမ့်မယ်ဒီနေရာမှာစိတ်ဖြစ်ဖြစ်လိုက်တဲ့စိတ်ရဲ့အပေါ်မှာမနတိကာရဆိုတာချက်ချင်းဖြစ်သွားပါထိုမနတိကာရဆိုတဲ့သဘောရဲ့သဘောအပေါ်မှာနခုကွဲပြားလို့လာခဲ့ပါပြီ။စိတ်ရဲ့ဘောမမနာတိကရနခုကမလဲ။အာယောနိသောမနာတိကရနဲ့ယောနိသောမနာတိကရပဲဖြစ်ပါလေ။ဒီနေရာမှာအာယောနိသောမနာတိကရဆိုတာကနှလုံးသွင်းမာတာ။ယောနိသောမနာတိကရဆိုတာကနှလုံးသွင်းမာတာ။အယောနိသောမနတိကာရဆိုတဲ့နှလုံးသွင်းမှားပြီဆိုရင်အဲ့ဒီစိတ်ရဲ့အပေါ်မှာလောဘတွေဒေါသတွေမောဟတွေမာနတွေဒိဋ္ဌိတွေဝိသိကိစ္စတွေအာဟိတေကတွေအနုတ္တပတွေအစရှိသည့်အဖြစ်ကိလေသာဆိုတဲ့စိတ်တွေကနေပြီးတော့ဖြစ်ပေါ်လို့လာခဲ့ပါပြီအဲ့ဒီကိလေသာတွေဖြစ်ပေါ်လာတဲ့အချိန်ကကြတော့အဲ့ဒီကိလေသာစိတ်ကိုအကြောင်းခံပြီးတော့မနောကံဆိုတဲ့အတွေးလေးတွေဖြစ်ပေါ်လာခဲ့တယ်တွေးလေးတွေဖြစ်ပေါ်လာပြီဆိုလို့ရှိရင်အာကုသိုလ်ကိလေသာအကြောင်းခံပြီးတော့မနောကံလို့ဆိုရတဲ့ကံတစ်ခုဖြစ်လာပြီဆိုရင်တော့ကိလေသာအကြောင်းခံပြီးပြုတဲ့ကာယကံမနောကံဝစီကံကာယကံဆိုတာလေးတွေဟာမကောင်းတဲ့အမှုတွေခြံတွေးပြောလို့ဒီလိုပဲလုပ်သွားပါလိမ့်မယ်အဲ့တော့ပြောတာတွေလည်းပဲကိလေသာနဲ့ဆက်ဆက်တဲ့အသံတွေပဲထွက်လာလိမ့်မယ်တွေးလည်းပဲကိလေသာနဲ့ဆက်ဆက်တဲ့အတွေးတွေပဲတွေးသွားပါလုပ်တဲ့အချိန်မှကြတော့လည်းပဲကိလေသာနဲ့ဆက်ဆက်တဲ့အလုပ်တွေပဲလုပ်သွားပါလိမ့်မယ်အကံပြုနေတယ်ဆိုတဲ့အကျိုးတရားရဲ့တခုကိုအကြောင်းပေါင်းများစွာပေါင်းစည်းပြီးမှပြုလို့ရပါလားဆိုတာပါဇတ်နဲ့သကလုံးတစ်လုံးတစ်လုံးပြောဖို့အရေးကြီးတယ်အကြောင်းပေါင်းများစွာပေါင်းစည်းလို့ပြည့်စုံမှပြောလို့ဖြစ်ပါလားဆိုတာကိုရှင်းရှင်းနားလည်သွားမှာပါဒီသဘောလေးတွေကိုသဘောပေါက်တယ်ဆိုရင်လောက်တာတွေလည်းပဲအချောင်းမဲ့တက်တက်လောက်တာမဟုတ်ပါပဲလားအချောင်းပေါင်းများစွာပြည့်စုံမှလောက်လို့ရတာပါပဲလားဆိုပြီးတော့မကောင်းတဲ့အာယောနိသောမနာတိကာရအချောင်းခံပြီးတော့ကိလေသာဖြစ်ကိလေသာအချောင်းခံပြီးတော့မှက ကာယဒုစရိတ်ဝစီဒုစရိတ်မနောဒုစရိတ်ဆိုတဲ့မကောင်းမှုအမှုတို့ဒုစရိတ်တွေပြုနေကြမှာပေါ့လားအဲ့ဒီစိတ်ရဲ့အပေါ်မှာယောနိသောမနတိကာရဆိုတဲ့နှလုံးသွင်းမှန်တယ်ဆိုရင်လည်းပဲမင်္ဂန်တဲ့နှလုံးသွင်းလေးတွေဖြစ်ပေါ်ဖြစ်ပေါ်ဖြစ်ပေါ်လာပြီဆိုရင်လည်းပဲအဲ့ဒီမင်္ဂန်တဲ့နှလုံးသွင်းရဲ့နောက်မှာတတသတိဝိရိယလို့ဆိုတာအတိအတိဖြစ်လာကြပါလေတတသတိဝိရိယလို့ဖြစ်လာပြီဆိုရင်တတိဆိုတာကတော့ဝိရိယဆိုတာကတော့မကောင်းတာတွေကိုဖယ်ရှားပြီးတော့မှကောင်းတဲ့အမှုကောင်းတဲ့ကိစ္စတွေကိုပြုလုပ်ဆောင်ရွက်ခြင်းနဲ့စေဖယတရားသံဃာယရဏသုံးပါးရဲ့အပေါ်မှာဖယတရားသံဃာယရဏသုံးပါးရဲ့အပေါ်မှာတက်ဝင်ယုံကြည်တဲ့တရားတရားမိမိတရားအလုံးအားထုတ်တယ်ဆိုရင်တကယ်လို့အဟုတ်ဖြစ်မယ်လို့ယုံကြည်တဲ့တရားတရားရှိနေတဲ့အရာလေးရဲ့အပေါ်မှာညာနဲ့ကွက်တီမိမိနဲ့အောင်ဒီသဘောလေးတွေဟာဒီလိုရှိတယ်လို့ယုံကြည်နေတဲ့တရားတရားဒီတတာစိတ်တွေဖြစ်ပေါ်လာပါလေရှုွက်လို့ဆိုရတဲ့ရွေးချယ်တဲ့ရှုွက်ကိုအစဉ်သဖြင့်အစဉ်သဖြင့်စိတ်တွေအောင်ခြားခြားရောက်နေအောင်စိတ်တွေခြားရောက်နေအောင်ဆိုတာအဲ့ဒီအပေါ်မှာအစဉ်ခြားရောက်နေတဲ့အောင်မေးနေတဲ့တတိဆိုတာလည်းပဲဖြစ်ဖြစ်ပြီးတော့လာခဲ့ပါပြီအဲ့ဒီအပြင်ရှုွက်နဲ့ရှုချက်လေးတွေတထထဲပြီးမိနေအောင်ကယူစိတ်ပြီးနေတဲ့ဝရိယဟာလည်းပဲဒီနေရာမှာသူ့အတွက်အခွင့်အလမ်းနေရာတစ်ခုရလို့အလုတ်လုတ်ပင်ခွင့်ရှိပါပြီ။တာဒီယောနိသောမနတိကာရရှုွက်ကိုရှုချက်လေးတွေနဲ့တထပ်သေးကြိုက်အောင်ရှုွက်ကိုနှလုံးသွင်းမှန်မှန်နဲ့ရွေးချယ်ပြီးတော့နှလုံးသွင်းမှန်မှန်နဲ့ရှုကြည့်နေမယ်ဆိုရင်သင်္ခါရရဲ့သဘဝသဘောလေးတွေဟာပေါ်လာလေပျောက်သွားလေဖြစ်လာလေပြက်သွားလေဆိုတဲ့သဘောလေးတွေကိုညံနဲ့တီခွင့်ရနေတာဖြစ်ပါလေအဲ့ဒီအချိန်မှာမိမိတို့ရဲ့စိတ်ကူးထဲမှာလည်းပဲခြံတွေးလာပြီဆိုတဲ့အခါတရားတတိဝိရိယသမာဓိပညာတို့ရဲ့အခြေခံရသွားပြီဆိုတဲ့အခါကျတော့တွေးရင်လည်းပဲခန္ဓာယန္တန်ရုပ်နဲ့ဆက်ဆက်တဲ့အကြောင်းအရာတွေပဲတွေးပါတော့တယ်။အဲ့ဒါကမနောကမဲဖြစ်ပါလေ။ဝစီကံနှုတ်နဲ့ဆက်ဆက်လို့ပြောတယ်ဆိုရင်လည်းပဲဘလို့အပြောမျိုးတွေပြောလာသလဲဆိုရင်ခန္ဓာနာယုံနဲ့ဆက်ဆက်တဲ့အပြောခန္ဓာအယတနာတသစ္စာဣန္ဒြေဘောဇေမေခင်ပရိစ္ဆသမုပ္ပခန္ဓာမှာဖြစ်ပေါ်နေတဲ့သဘောဓမ္မအကြောင်းလေးပဲပြောချင်စိတ်တွေလည်းဖြစ်လာသလိုပြောတဲ့အချိန်မှလည်းပဲအဲ့ဒါလေးတွေပြောရမှာတန်ဖိုးရှိတယ်လို့မနောကံအမှုတွေလည်းပဲကောင်းတဲ့အမှုကောင်းတဲ့ကိစ္စတွေပဲပြောချင်တာဖြစ်ပါလေမိမိနာကြမသားဘူးတဲ့တရားဒေသနာတော်တွေမိမိနှလုံးသွင်းနေတဲ့တရားဒေသနာတော်တွေနဲ့ဆက်ဆက်တဲ့အကြောင်းအရာပဲပြောချင်ပါတော့တယ်အဲ့ဒီအရင်မိမိလုပ်တဲ့အလုပ်ကြတော့လည်းပဲစင်ကြယ်မြတ်တဲ့အလုပ်လို့ဆိုရတဲ့သမထဝိပဿနာတစ်ခုခုကိုစူးစူးစိတ်စိတ်ဆွဲဆွဲမြဲမြဲသွားရင်လည်းပဲတရားလာရင်တရားစားရင်လည်းတရားတောက်ရင်လည်းတရားအလုံးအစဉ်သဖြင့်ခန္ဓာထဲမှာအလုံးသွင်းပြီးတော့တရားအလုပ်ပဲဆွဲဆွဲမြဲမြဲလုပ်ချင်မှတော့လေကာယကံကောင်းတဲ့အမှုဝစီကံကောင်းတဲ့အမှုမနောကံကောင်းတဲ့အမှုဒီလိုလေးတွေပြုလာပါလေအဲ့ဒီအချိန်ကတော့အဲ့ဒီမှာဒါကမဲ့ကင်နဲ့ဆက်ဆက်ပြီးတော့ကံပြုတာဖြစ်ပါဒီနေရာမှာသူတော်ကောင်းအပေါင်းတို့အနေအားဖြင့်တေချာကြည့်လိုက်တဲ့အချိန်ကကြတော့အဲ့ဒီမှာသင်္ခါရအကြောင်းပေါင်းများစွာပေါင်းစည်းပြီးတော့မှအကျိုးတရားဖြစ်ထုတ်လုပ်တဲ့သဘောကိုဆိုလိုပါကျူတရားတစ်ခုဖြစ်ဖို့အကြောင်းပေါင်းများစွာပေါင်းစည်းထားရတယ်ဆိုတာနားလည်သင့်ပါလေဒါဆိုလို့ရှိရင်အကြောင်းတစ်ခုပြက်ပြက်သွားရင်အကျိုးလည်းပဲပြက်ပြက်သွားတာဖြစ်လို့ဒီခန္ဓာဟာဒီနေခြင်းမရှိဘူးမိမိတို့ရဲ့ခန္ဓာသည်ဘယ်တော့မှဒီနေခြင်းမရှိဘူးခိုင်ခန့်ခြင်းမရှိဘူးပိန်စိန်ခြင်းအခွင့်မရှိဘူး ရှင်းရှင်းပြောရမယ်ဆိုရင်ခန္ဓာဟာအနာထိုင်ရတဲ့ဘဝပဲဖြစ်ပါလေ။ဘာနဲ့ဥပမာတူသလဲဆိုတော့တပတ်သူတို့ရဲ့နှွားတွေကိုအငားချောင်းရတဲ့နှွားချောင်းသားဘဝပါပဲ။ခန္ဓာကိုယ်လေးရုပ်နဲ့ခန္ဓာစိတ်စီတဲ့ရုပ်တွေကိုမိမိဟာလို့လှုပ်ရှားမရှိပါဘူး။စိတ်စီတဲ့ရုပ်တွေဆိုတာကဘာလဲ။ပထဝီတေဇောအဘယောအဘောဆိုတဲ့ရုပ်တရားတွေရဲ့အပေါ်မှာမိတွင်နေရတဲ့သဘောတရားတက်တက်ဖြစ်ပါ။အဲ့ဒီသဘောတရားတွေရဲ့အကြောင်းရှာကြည့်လိုက်မယ်ဆိုရင်လေကံစိတ်ကုတုအာဟာရဆိုတဲ့အကြောင်းလေးပါအထောက်မှပြည့်စုံမှဖြစ်တဲ့အရာဖြစ်ခြင်းကြောင့်တစ်ခုစီတစ်ခုစီတစ်ခုစီညာနဲ့ဖြုတ်ဖြုတ်ဖြုတ်ဖြုတ်ပြီးတော့ကြည့်လိုက်ပါဘဝဆိုတာဘာမှမဟုတ်ပါကိလေသာတွေကနေပြီးတော့ဝင်ရောက်လွမ်းမိုးချဲလဲနေလို့သာလဲမဟုတ်တာကိုဟုတ်ထင်အမြင်မှပြီးတော့မှဘဝဟာနဲ့သက်စရာလို့ထင်သွားကြတာပါစင်စစ်ဧကအမအချင်းအကြောင်းတရားလေးတွေကိုညံနဲ့တစ်ခုစီဖြုတ်ထုတ်ဖြုတ်ထုတ်ဖြုတ်ထုတ်ပြီးတော့အသေးစိတ်ခွဲခြားခြင်းဘဝဟာပါမှမဟုတ်ပါပါမမဟုတ်ဘူးဆိုတာဒီညာဝင်မှသိလာပါတယ်ပါမမဟုတ်ဘူးလို့သိလိုက်ခြင်းဟာအနတ္တညာထဲကိုရောက်သွားခြင်းပဲဖြစ်ပါလေဟုတ်တယ်လို့ထင်နေတဲ့အရာအလုံးတွေမဟုတ်တော့ဘူးမဟုတ်ဘူးလို့သိတာနဲ့ဘာလဲခန္ဓာနာယုတ်ပဲသိအောင်လုပ်ပါတော့တယ်အဲ့ဒီခန္ဓာနာယုတ်ကိုရဲ့အရှိကိုညာနဲ့ပဲသိနေခြင်းပါလေခန္ဓာနာယုတ်ကိုညံနဲ့တည်တဲ့ဆိုတဲ့အခါကျတော့အကြောင်းပေါင်းများစွာပေါင်းစည်းထုတ်လုပ်နေတဲ့သင်္ခါရသဘောဝလေးတွေကဘယ်တော့မှငြိမ်ငြိမ်မနေပါဘူး။ယုတ်ကိုကြည့်လိုက်ရင်လည်းပဲပေါ်လိုက်ပြောင်းလိုက်နံကိုကြည့်လိုက်တဲ့ဆိုရင်လည်းတည်လိုက်ပြဲ့လိုက်ပေါ်လိုက်ပြောင်းလိုက်တည်လိုက်ပြဲ့လိုက်မှတပါအခြားပါမှမရှိပါလား။အာတော့ယုတ်ဆိုပြီးကြည်လိုက်တယ်ယုတ်ဟာကျုပ်ဟာပေါ်လာပြီးပြောက်တတ်တဲ့အတွက်ကြောင့်သင်္ခါရဓမ္မပါပဲခမညာလို့မပြောတော့လဲပြောတကယ်ဆိုစိတ်ထဲမှာထင်ရပါလေကျုပ်ဒီပေါ်ပြီးပြောက်တတ်တဲ့အတွက်ကြောင့်ကျုပ်ဒီမမြဲပါဘူးကျုပ်ဒီအနှိမ့်စားမှာပဲလမ်းဆုံးပါလေခမညာလို့မပြောတော့လဲပြောတကယ်ဆိုမကြတဲ့စကားမှန်ကိုဉာဏ်နဲ့ထောင်တရင်ချရပါတယ်ပဂရိမျက်စိနဲ့မြင်လို့ရတဲ့မရတဲ့အရာကိုဉာဏ်မျက်စိနဲ့ထွင်ဖောက်ပြီးတော့ကြည့်တတ်မယ်ဆိုရင်ပေါ်လာလိုက်ပျောက်သွားလိုက်ဖြစ်လာလိုက်ပြတ်သွားလိုက်ဒီသဘောပဲရှိပါတယ်တာဟာသင်္ခါရဓမ္မပါပဲဒီသင်္ခါရဓမ္မဟာမမြင်တဲ့အတွက်ကြောင့်အနိုင်စားသင်္ခါရတိန်သင်္ခါရတရားတိန်ဟာအနိစ္စကြီးဖြစ်တဲ့အတွက်ဘုရားဘုရားရှင်ကနေသဗ္ဗေသင်္ခါရအနိစ္စအာလုံးသောသင်္ခါရဓမ္မမန္တမဟာအနိစ္စမှာပဲလမ်းဆုံးပါပါလေဘုရားဘုရားရှင်ကဤအတိုင်းပဲမိန့်ပါလေနာမ်ဘက်ကိုလေ့ကြည့်ကြတော့လည်းပဲနာမ်ဆိုပြီးကြည့်လိုက်တော့လည်းပဲသင်္ခါရဓမ္မပဲတွေ့ပါသင်္ခါရဆိုတာကဘာလဲတည်ပြီးပြတ်သွားတယ်ပေါ်ပြီးပြောက်သွားတာလို့တည်ပြီးပြတ်သွားပါတယ်တည်ပြီးပြတ်သွားတာဟာသင်္ခါရရဲ့သဘောပါပဲအဲ့ဒီသင်္ခါရရဲ့သဘောဟာဘယ်မှာလမ်းဆုံးမလဲနှိမ့်စားမှာပဲလမ်းဆုံးတာဖြစ်လို့နိုင်တရားဟာလည်းတည်လိုက်ပြက်လိုက်ဩကျုပ်ဟာသင်္ခါရသဘောပဲလို့ပေါ်ပြနေခြင်းပဲဖြစ်ပါလေအဲ့ဒါကိုနောက်ကရှုဉာဏ်နဲ့ကာပြီးလိုက်ခြင်းပဲတီးလိုက်ပြဲလိုက်တီးလိုက်ပြဲလိုက်တီးလိုက်ပြဲလိုက်ဒီလိုဖြစ်နေပါလေတည်တည်နေတဲ့သဘောဓမ္မလေးတွေကိုကြည်လိုက်ရင်မရှိတော့ပါဘူးတည်တယ်ဆိုပြီးကြည်လိုက်တယ်မရှိတော့ပါဘူးတည်တယ်ဆိုပြီးကြည်လိုက်မရှိတော့ပါဘူးရှိနေတာလေးတွေဟာနောက်မှပေါ်လာတဲ့အတ္တဓမ္မပါကြည်လို့ကြည်လိုက်တဲ့အချိန်မှာအဲ့ဒီအကြည့်ခံရတဲ့သ သဘောလေးတွေဟာသင်္ခါရဓမ္မနဲ့ပျက်စီးသွားခဲ့ပါပြီ။အနိစ္စမှာလန်းဆုံးခဲ့ပါပြီ။နောက်ထပ်သိနေတဲ့အသိဟာနောက်မှာပေါ်လာတဲ့အသိဖြစ်ပါလေ။ဒီနေရာမှာတင်ပေါ်ပြီးတော့ဒီနေရာမှာတင်ပျောက်သွားပါ။ဘယ်မှမရှိပါဘူး။ပေါ်လိုက်ပျောက်လိုက်ဖြစ်တယ်လို့သိလိုက်တဲ့လည်းလည်းဖြစ်နေတာဟာသင်္ခါရဓမ္မပါပဲ။အဲ့ဒီသင်္ခါရဓမ္မရဲ့အပေါ်မှာညာကနေနှလုံးသွင်းမှမှဆောစောနာတော့ကပြောခဲ့တဲ့ရုပ်နဲ့နာသဘောဓမ္မနှစ်ခုတစ်ခုခုရဲ့အပေါ်မှာယောနိသောမနတိကရနှလုံးသွင်းမှမှနဲ့ရှုကြည့်ရှုကြည့်ရှုကြည့်နေမယ်ဆိုရင်ပေါ်လာလေပျောက်သွားလေဖြစ်လာလေပြတ်သွားလေဒီသဘောမှတပအချာမှမရှိပါဘူးစေအလုရှုကြည့်တော့လည်းပဲဖြစ်ပြီးပြက်ရုပ်ရဲ့လို့ရှုကြည့်လိုက်တော့လည်းဖြစ်ပြီးပြက်စေတသိက်ရဲ့လို့ရှုကြည့်လိုက်တော့လည်းဖြစ်ပြီးပြက်ဆိုတော့ဖြစ်ပြီးပြက်နေတဲ့အရာအလုံးဒီသင်္ခါရဓမ္မပဲယောဂီတို့ဘယ်အရာမှဒီမြဲမှုမရှိပါဘူးဒါတွေကိုပေါ်ရင်းပေါ်ရင်းပျောက်ပေါ်ပေါ်ပြီးတော့ပျောက်သွားတာရဲ့အဲ့ဒါတွေကိုတည်သွားတာရဲ့ခိုင်တခိုင်တခိုင်တလေးများပါပဲဘွားဆိုတာတည်မြဲနေတာမဟုတ်ပါဘူးခိုင်တလေးခိုင်တလေးခိုင်တလေးများပါပဲအခိုင်တလေးဖြစ်ပြဲနေတဲ့ထိုအရာကိုညံမဲ့နဲ့တီနေနိုင်မယ်ဆိုရင်ဘာညံဖြစ်တယ်လဲဆိုတဲ့အခါသင်္ခါရုပ်ပခညံမဲ့ဖြစ်ပါလေသင်္ခါရုပ္ပခဏ်ဉာဏ်ဆိုတဲ့သင်္ခါရဓမ္မကိုအရှိအရှိတိုင်းပဲသိသိနေတဲ့အချိန်မှာအကောင်းလည်းမပါအဆိုးလည်းမရောလို့ဥပ္ပခာလို့ဆိုပါတယ်ကောင်းလည်းမပါအဆိုးလည်းမရောတဲ့အတွက်ကြောင့်ဥပ္ပခာအဲ့ဒီသင်္ခါရရဲ့ဥပ္ပခာအဲ့ဒါကိုပေါင်းစားပြီးတော့သင်္ခါရုပ္ပခာလို့ခေါ်ပါတယ်အဲ့ဒီသင်္ခါရုပ္ပခာကိုသိသိသိနေတဲ့ညာကသင်္ခါရုပ္ပခဏ်ညာပဲဖြစ်ပါလေ။ယောဂီသူတော်ကောင်းအောင်တို့တလောက်ဆိုရင်သင်္ခါရဓမ္မရဲ့သဘောဟာအနိစ္စသဘောကနေသင်္ခါရုပ္ပခဏ်ညာအထိရှုကြည့်လို့ရပြီဖြစ်တဲ့အတွက်ကြောင့်ဘယ်တရားပဲဘောဘောမိမိရှုနေကြတဲ့ရှုွက်လေးတွေဟာပေါ်ပြီးပြောက်ဖြစ်ပြီးပြက်တဲ့အထိရှုသိရမှာဖြစ်ပါလေ။ရင်ထဲမှာတရိပ်ရိပ်နဲ့တက်နေတာလေးတွေကိုအလေးချင်များလို့ဒုက္ခဒုက္ခလို့ရှုကြည့်နေတဲ့ပုဂ္ဂိုလ်တွေဟာကွဲကွဲပြားပြားခွဲခြားပြီးကြည့်ရမှာဖြစ်ပါတယ်ထို့အတိုင်းပဲကြည့်တယ်ဆိုရင်မွန်နေကြတဲ့အောင်နေစူရဲအခါအခက်မသက်သာတဲ့သဘောလေးတွေကိုပြင်းပြင်းထန်ထန်မနေနိုင်မထိုင်နိုင်တဲ့အထိဖြစ်လာတတ်ပါတယ်အဲ့ဒါကို꿰ပြအောင်ခွဲချပြီးမှရုပ်ရုပ်သဘောနာနာသဘော꿰ပြနေအောင်တရိပ်ရိပ်နဲ့တက်နေတာကရုပ်တရားရုပ်တရားကိုအကြောင်းခံပြီးတော့တတိတိဖြစ်နေတဲ့နံတရားဒီလိုခွဲချပြီးတော့မှဒုက္ခရဲ့သဘောသဘောဝလေးတွေကိုရှုသိမှသာလေညာထဲမှာရှင်းမှဖြစ်ပါလေနှမုတ်ဆိုခန္ဓာအာကုမတ်တာပါလေဒါကြောင့်သူတို့ကောင်းပေါင်းလို့အနေနဲ့အဲ့ဒါကိုလည်းပဲရုပ်ဘက်ကကြည့်လိုက်မယ်ဆိုရင်လည်းပေါ်လိုက်ပြောင်းလိုက်နံဘက်ကလည်းទីလိုက်ပြဲလိုက်ဒီလို꿰ပြောင်းခွဲခြားပြီးတော့ရှုကြည့်ရမှာဖြစ်ပါလေအဲ့ဒီအတင်ဖြစ်ပြကိုအခုမှစတွေ့သေးလို့ဖြစ်ပြရဲ့ဖြစ်ပြဖြစ်ပြလို့ရှုနေကြတဲ့ပုဂ္ဂိုလ်တို့ကလည်းပဲဖြစ်ချင်းပြချင်းဆိုတာဘယ်တော့မှတည်နေတာမဟုတ်ပါဘူးတည်ဖြစ်နေပြည့်နေတဲ့သဘောလေးဟာအဲ့ဒါဟာလှူရှားနေလို့ပြုပြင်းနေလို့ဒါသင်္ခါရဓမ္မပဲဖြစ်ပါလေအဲ့ဒီသင်္ခါရဓမ္မဟာအနိစ္စမှာလန်းဆုံးနေလို့ကြည်လိုက်တိုင်းပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်ဘာလဲသင်္ခါရဓမ္မပါပဲသင်္ခါရဓမ္မရဲ့သဘောဟာဘယ်လိုရှိသလဲဆိုအနိစ္စပဲရှိပါလေအနိစ္စဝတ္တသင်္ခါရဆိုတာတောက်ပြောတာပါပဲပြီးတော့တခါတည်းညတော့အဲ့ဒီမှာဝ ွင်းလေးသည်ထွက်လေးသည်ကိုရှုသိနေတဲ့ဘယ်အရာမှမထင်ဘူးဆိုတဲ့ပုဂ္ဂိုလ်ကြတော့ဝင်လေနှလေးမှာထိထိထိထိသွားတဲ့သဘောလေးတွေတိတိတိတိနေရမှာဖြစ်ပါလေ။အဲ့ဒါဆိုရင်ထိထိချင်းတိထိထိချင်းတိနေနေဆိုရင်ပေါ်လာပြီးတော့ပျောက်သွားတယ်ဖြစ်လာပြီးတော့ပြက်သွားတယ်။အော်ဒါဒီလည်းပဲသင်္ခါရဓမ္မပါလား။ပေါ်ပြီးပျောက်လို့အနှိမ့်စားပါလား။သင်္ခါရဓမ္မဟာအနိစ္စမှာလမ်းဆုံးပါလားလို့ပြီးပြီးတော့ထိထိပြက်ထိပြက်ဒီလိုရှုနေနိုင်ရင်လည်းရပါအဲ့ဒီလိုမရှုနေနိုင်တဲ့ပုဂ္ဂိုလ်ကြတော့ရင်မှဆူဆဲပြီးရှုလို့ပြောပါငယ်တိုင်းမှာတွန့်တင်းပြီးရှုလို့နှစ်ခုရွေးပေးထားပါနှလုံးယောဂရှိကြတဲ့ပုဂ္ဂိုလ်တွေအစာအိမ်ယောဂရှိတဲ့ပုဂ္ဂိုလ်တွေဟာရင်မှမဆူဆဲရပါဘူးငယ်ထိတ်မှတွန့်တင်ရတာဖြစ်ပါတယ်။သွေးတူယောဂရှိတဲ့ပုဂ္ဂိုလ်တွေငယ်ထိတ်မှမတွန့်တင်ရပါဘူး။ရင်မှာပဲစူးစိုက်ရမှာဖြစ်ပါတယ်။ဘာယောဂမှမရှိတဲ့ပုဂ္ဂိုလ်တွေကြတော့ရင်မှာကိုအားရထည့်ပြီးစူးစိုက်ထားရမှာဖြစ်ပါတယ်။စူးစိုက်ရင်စူးစိုက်ရင်လှောင်ရှားသွားတာတွေပြောင်းလဲသွားတာတွေအဆင်ဆင်ပြောင်းလဲသွားတာတွေကြည့်နေရမှာဖြစ်ပါရှင်းအောင်ပြောရမယ်ဆိုရင်သင်္ခါရဓမ္မရဲ့သဘဝကိုမြင်အောင်ကြည့်ရမှာဖြစ်ပါလေ။ယနေ့လေးမဆူဆိုင်လို့ဘူးလာတဲ့ဆိုရင်ဘူးတဲ့သဘောလေးကိုသင်္ခါရဓမ္မမြင်အောင်ပဲကြည့်ရမှာဖြစ်ပါလေ။အဲ့ဒီအပြင်အဲ့ဒီလိုမှမရှုနိုင်တဲ့ပုဂ္ဂိုလ်တွေကြတော့ယင်မဆူဆိုင်လို့မထင်ရှားတဲ့ပုဂ္ဂိုလ်တွေကြတော့ငယ်ထက်ကိုတွန့်တင်ရပါလေ။အားလုံးသောစိတ်တွေဆူဆီးပြီးတော့ငယ်ထက်ကိုတွန့်တယ်တွန့်တင်ပြီးတော့စိတ်လေးငယ်ထက်ကိုစိတ်ကတခုခုနေရရသွားပြီးတင်းတဲ့သဘောလေးတွေလင်းတဲ့သဘောလေးတွေတခုခုတွေးပြီးဆိုရင်စိတ်ကိုပြန်လျှော့ချရတာဖြစ်ပါလျှော့ရင်းလျှော့ရင်းနဲ့ကြည်နေတဲ့အချိန်ကကြတော့တင်းနေတဲ့သဘောလေးကနေခဲနေတဲ့သဘောခဲတဲ့သဘောလေးကနေပြီးတော့မှမောင်းနေတဲ့သဘောတင်းကျပ်နေတဲ့သဘောလေးကနေညော့သွားတဲ့သဘောညော့သွားတဲ့သဘောကနေလင်းလာတဲ့သဘောလင်းရကနေမုံမုံမွမွတေးတေးဖွဲဖွဲလေးတွေပေါင်းစည်းပြီးတော့မှတလုံးလုံးနဲ့ဖြစ်နေတဲ့သဘောအဲ့ဒီသဘောလေးအထိဉာဏ်နဲ့သိရမှာဖြစ်ပါတယ်ငယ်ထိတ်အဲ့ဒီသဘောလေးဟာလုံစည်းလုံစည်းလုံစည်းလုံစည်းလုံစည်းလုံစည်းဖြစ်နေခြင်းကြောင့်သင်္ခါရသဘောဓမ္မလေးပါပဲသင်္ခါရဆိုတာဉာဏ်သိမှုမရှိဘဲနဲ့လှုပ်ရှားလှုပ်ရှားပြုပြင်နေတဲ့သဘောကိုဆိုလိုခြင်းဖြစ်ပါတယ်။ယောဂီတို့အခုလောက်ဆိုရင်မိမိရှုရမယ်ကမ္မထာနေလဲသိပြီသင်္ခါရဓမ္မအဋ္ဌသင်္ခါရဓမ္မရဲ့သဘောဟာအနိစ္စလို့သိတဲ့အထိရှုွက်တစ်ခုခုကိုရွေးချယ်ပြီးတော့မှရှုသိရမှာဖြစ်ပါတယ်။ရှုစရာရှုွက်လေးတွေကိုပထမဦးဆုံးရွေးချယ်ရမှာဖြစ်ပါမိမိရွေးချယ်နေတဲ့ဆွမ်းအားရှိမှရွေးချယ်နေတဲ့ဆွမ်းအားရှိပါမှရှုတည်လို့ရပါတယ်ရှုတည်တဲ့အချိန်ကကြတော့ဖြစ်ချင်းပြက်ချင်းအထိရှုတည်ရမှာဖြစ်ပါတယ်ပေါ်လာတဲ့ဓမ္မသင်္ခါပျောက်သွားတဲ့အထိရှုတည်ရမှာဖြစ်ပါတယ်ပေါ်လာတယ်ပျောက်သွားတယ်ဆိုတဲ့သဘောလေးတွေပြောင်းလဲသွားတယ်ဖောက်ပြန်သွားတယ်ပြည့်စည်သွားတယ်ဆိုတဲ့သဘောလေးတွေဟာသင်္ခါရဓမ္မပါပဲသင်္ခါရဓမ္မဆိုတာဘယ်မှာလမ်းဆုံးသလဲဆိုအနေအဆမှာလမ်းဆုံးတာဖြစ်လို့ပေါ်ပြီးပြောင်းဖြစ်ပြီးပြည့်အထိရှုသိပွားများအားထုတ်ပါစို့